မြန်မာနိုင်ငံဟာပါကစ္စတန်နိုင်ငံပြည်ရင်ကဘာပေါ်မှာအင်တာနက်ပိတ်ပင်မှုကြောင့်စီးပွားရေးအရဆုံးရှုံးမှုပမာဏဒုတိယအများဆုံးနိုင်ငံဖြစ်ပြီး2024ခုနှစ်တွင်အမေရိကန်ဒေါ်လာ 1.58 ဘီလီယံဆုံးရှုံးခဲ့တဲ့အကြောင်းကဘာတဝန်းအင်တာနက်ပိတ်ပင်မှုနဲ့စီးပွားရေးထိခိုက်မှုလေ့လာဆန်းစစ်တဲ့ UK အခြေစိုက် Top 10 VPN အဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်ပါတယ်။ကဘာတဝန်းမှာ2024ခုနှစ်တွင်အစိုးရတွေနဲ့ရွေးချက်ရှိရှိအင်တာနက်ပိတ်ပင်မှုတွေအရင်ကတည်းကပုံများလာခဲ့ပြီးနိုင်ငံပေါင်း28နိုင်ငံမှာနိုင်ငံပေါင်း68,000 ကျော်ပိတ်ပင်ခံခဲ့ရတယ်လို့ပြီးခဲ့တဲ့ဇန်နဝါရီလ၂ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။အင်တာနက်နဲ့လူမှုကွန်ရက်တွေပိတ်ပင်ခံရတဲ့အတွက်ကဘာတဝန်းစီးပွားရေးအရဆုံးရှုံးမှုပမာဏဒေါ်လာ 9.69 ဘီလီယံရှိမယ်လို့အစီရင်ခံစာကခန့်မှန်းပါတယ်။ပါကစ္စတန်နိုင်ငံမှာအင်တာနက်ပိတ်ပင်မှုကြောင့်စီးပွားရေးထိခိုက်မှုဒေါ်လာ 1.62 ဘီလီယံရှိပြီးမြန်မာနိုင်ငံနဲ့ဆူဒါန်နိုင်ငံတွေကဒုတိယနဲ့တတိယနေရာမှာအသီးသီးရှိကြပါတယ်။ဒါပေမဲ့လည်းမြန်မာနဲ့အဇာဘိုင်ဂျန်နိုင်ငံတွေကနိုင်ရီအကြဆုံးပိတ်ပင်ကတ်တဲ့နိုင်ငံတွေဖြစ်ပြီး2024ခုနှစ်တွင်နိုင်ရီပေါင်း9,800ကျော်ပိတ်ပင်ခဲ့တယ်လို့အစိုးရခန်းစာကရေးသားပါတယ်။အများဆုံးပိတ်ပင်ခဲ့တဲ့လူမှုကွန်ရက်တွေဟာအရင်က Twitter ဖြစ်ခဲ့တဲ့ X လူမှုကွန်ရက် TikTok နဲ့ Signal တို့ဖြစ်တယ်လို့လည်းအစိုးရခန်းစာကရေးသားထားပါတယ်ခင်ဗျာ။